တိုင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ KNP မျိုးသားတိုးတက်ရေးပါတီ KNPP နဲ့အစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်တွေအကြားငြိမ်းချမ်းရေးလုပ်ငန်းစဉ်တွေစတင်နိုင်ရေးအွန်လိုင်းကနေတွဲဆောင်ဆွေးနွေးခဲ့တဲ့အကြောင်းတင်ပြပါမယ်။ကျွန်တော်မိုးစောပါ။အစိုးရတက်မရောလွတ်တော်ကိုယ်စားလှယ်တွေနဲ့နေပြည်တော်မှာဒီရက်ပိုင်းအတွင်းဇက်တိုက်ဆိုသလိုဆွေးနွေးခဲ့ကြတဲ့မျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC နဲ့ငြိမ်းချမ်းရေးကော်မရှင်တို့ဟာ KNP မျိုးသားတိုးတက်ရေးပါတီ KNPP နဲ့မနေ့တုန်းကဆွေးနွေးခဲ့တာဖြစ်ပါတယ်။တနိုင်ငံလုံးအပြည့်အစုံချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့ KNPP အဖွဲ့နဲ့ဆွေးနွေးမှုမှာတော့ငင်းချမ်းရေးဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုအဓိကဆွေးနွေးခဲ့ကြောင်းလဲငင်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလမောင်ရွှေက VOA ကိုပြောပါတယ
်အဓိကတော့ဒေသဖွံ့ဖြိုးရေးကိစ္စတစ်ခုနဲ့ငင်းချမ်းရေးလုပ်ငန်းကိစ္စတစ်ခုပေါ့အဲဒီခေါင်းဆောင်တွေဆွေးနွေးတယ်အဲတော့ဒီလိုဆွေးနွေးရတာအဆင်ပြေပါတယ်
ငင်းချမ်းရေးဆွေးနွေးရမှာတော့အရင်ဆွေးနွေးထားတဲ့ Date of Commandment ကဂရီပြုချက်ကိုလက်မှတ်ရေးထိုးရေးအတွက်ဆွေးနွေးခဲ့ကြကြောင်းလဲဦးလာမောင်ရွှေကပြောပါတယ်
။ကျွန်တော်တို့ဒီချင်းနိုင်မှာနောက်ဆုံးဆွေးနွေးတဲ့အခါတော့လည်း KNPB အနေနဲ့အကြီးဆုံး Commandment ပေါ့။ DAC တကောင်ထိုးဖို့အစီအပြုတာမျိုးရှိခဲ့တယ်။ဒါပေမဲ့အခုလက်ရှိနိုင်ငံရေးအကျဉ်းချင်းနဲ့အစီအရေကျွန်တော်တို့သဘောတူချက်ထိုးမယ်ဆိုရင်အချို့ပြည့်စုံရတဲ့အရောကျန်တဲ့၃၀ပြီတော့အဲရှင်းလက်ပြင်ဆင်လို့တော့လို့ရပါတယ်အဲ့တော့ဒီလက်ရှင်းလေးပါလေအဲ့တော့ရှင်းလေးပဲလဲကောင်းပါလေအဲ့တော့နောက်တစ်ပြင်ရှင်းလေးပဲဟိုတော့ဇန်နဝါရီလထဲမှာလို့ဆိုအဲပြင်ဆင်နေတော့လေ
ဒီဆွေးနွေးပွဲကိုအစိုးရဘက်ကငင်းချဲကော်မရှင်တွေ့ရမှုအငိမ့်စားဒုတိယဗိုလ်ချုပ်ကြီးခင်စောဦးကဥဆောင်ခဲ့ပြီးကြားပြည်နယ်အစိုးရအဖွဲ့ဝင်တွေလည်းပါဝင်ခဲ့ပါတယ်KNP မျိုးသားတိုးတက်ရေးပါတီ KNPP ဘက်ကတော့ဒုတိယဥက္ကဋ္ဌခူးဦးရေကဦးဆောင်ပြီးကိုယ်စားလှယ်၄ဦးပါဝင်ခဲ့ပါတယ် KNPP ဘက်ကအွန်လိုင်းဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့ဖွံ့ဖြိုးရေးလူမှုလုံခြုံရေးနဲ့ပြည်လဲနေရာချထားရေးကော်မတီဒုတိယတာဝန်ခံဦးထူချစ်ကဒေသဖွံ့ဖြိုးရေးလုပ်ငန်းအတွက်ပြည်ထောင်စုအစိုးရပြည်내အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးနိုင်ခဲ့ကြောင်းပြောပါတယ်
ဖွံ့ဖြိုးရေးနဲ့ပတ်သက်လို့တော့ကျွန်တော်ကောင်းတယ်လို့ပြောလို့ရတယ်။ဒါပြည်내အစိုးရနဲ့ပြည်ထောင်စုအစိုးရနဲ့ပေါင်းပြီးတော့ကျွန်တော်တို့ဒီသူတို့ရဲ့ budget ကိုရှာကြည့်ပြီးတော့ဒီကျွန်တော်ဆက်တဲ့လို့ထဲမှာပေါ့လေ။ကျောင်းထဲမှာကျွန်တော်တို့ဒီလျှက်စစ်မီးရရှိရေးကိစ္စကိုသူတို့ဆောင်ရွက်ပေးမယ်။ဒီကိစ္စအလုံးစုံမဲ့ဆိုပြီးတော့အဲ့လိုမျိုးဆွေးနွေးတာမျိုးရှိတယ်။အဲ့ဒါကို NRPC ကလည်းဒါကိုသဘောတူရပေါ့။ကျောင်းတက်ကလွန်လွန်ခဲ့တဲ့၄နှစ်လောက်ခရီးကကျွန်တော်ကမီးရှောက်တာ။အဲ့ဒါလုံးဝမရဘူး။ဒါအခုရတယ်ဆိုတော့ဒါဘာပြီးတော့ကောင်းတယ်လို့ပြောလို့ရတာပေါ့နော်။
ဆက်တော်တို့ပေါ်လာကြောင်းဟာပရူဆိုနဲ့ဒီမော့ဆိုမျိုးအကြမ်းမှာတည်ရှိပြီးဝေးလံတဲ့အရက်ဒေတာကကလေးငယ်100လောက်ကိုပညာသင်ကြားနိုင်အောင်ဖွင့်လှစ်ထားတာပါဒီကြောင်းအတွက်နိုင်ငံတကာအကူအညီထောက်ပံ့ရရှိဖို့ချိတ်ဆက်ဆောင်ရွက်နိုင်ရေးအတွက်လဲဆွေးနွေးနိုင်ခဲ့ကြောင်းဦးထူးချစ်ကပြောပါတယ် KNPP ရဲ့ငင်းချမ်းရေးအလားအလာနဲ့ပတ်သက်လို့အသေးစိတ်မေးမြန်းနိုင်ဖို့ KNPP ကတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးလောလောဆယ်မှာတော့အစိုးရရဲ့မျိုးသားပြန်လည်တင်ပြရေးနဲ့ငင်းချမ်းရေးဘူဌာန NRPC နဲ့ငင်းချမ်းရေးကော်မရှင်ဟာနောက်တစ်ပတ်အတွင်းမှာ NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကင်ဆယ်ပွဲနဲ့ဆွေးနွေးဖို့ပြင်ဆင်နေသလို NCA လက်မှတ်ရေးထိုးသေးတဲ့အဖွဲ့တွေနဲ့လည်းဆွေးနွေးနိုင်ဖို့အတွက်စစ်သွေးဆောင်ရွက်နေပါတယ်ကျွန်တော်မိုးစော VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်